မွန်ပြည်နယ်ဘီလင်းမြို့နယ်မှာပြီးခဲ့တဲ့ဇူလိုင်လကရက်ပိုင်းကနေစလို့ရက်စတိုက်မိုးတီးထန်စွာရွာသွန်းခဲ့တာမှာတော့ဒီကနေ့မနက်ပိုင်းမှာဘီလင်းအနိမ့်ပိုင်းရက်ွက်တွေနဲ့ကျေးရွာတွေမှာရေကြီးရေလျှံပြီးတော့ဒေသခံပြည်သူတွေဘေးလွရာကိုယာယီပြောင်းရွှေ့ရတဲ့အထိဖြစ်ခဲ့ပါတယ်။ဒီကနေ့မနက်အစောပိုင်းဘီလင်းမြို့နယ်တဲကအလူးလေးကျေးရွာမှာနေအိမ်100လောက်ရေဘေးတင့်ခဲ့ပါတယ်။အဲ့ဒီထဲက9အိမ်လောက်ကတော့လုံးဝရေနစ်မြုပ်သွားတယ်လို့အဲ့ဒီရွာမှာကုညီကယ်ဆယ်ရေးလှုပ်ဆောင်ပေးနေတဲ့ပရဟိတသမားတဦးက VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျာ။
အလူးလေးရတော့အိမ်ကျင်းပေါင်း100လီကတော့ဒီရောက်တယ်ပေါ့နော်အိမ်ကျင်းရှိအိမ်ကိုးလောက်ကမြုပ်သွားတာအိမ်လုံးဝမြုပ်ဆိုးရတဲ့ပြောင်းတဲ့ဒီအပေါ်ပြောင်းတယ်ပေါ့နောက်တစ်ခါဟိုးမဲ့ဆိုရင်ကျွန်တော်တို့ညောင်မလင်းဘက်တွေဆိုဒီပေါ့အခုရာဇတ်တွေပေါ့အခုကြီးရောက်တယ်ပေါ့နောက်ကျဒီတော့ခီးတင်းရကွက်ရှိပေါ့ရကွက်ဖုံးရကွက်ဆိုဒီကဲနေစကန်နေကြရတယ်အဲ့ဒါကလူရကြောက်ရှိတာနောက်တစ်ခါဟိုးစမ်းဆောင်ကြတယ်ကျွန်တော်ဟုတ်တယ်ကျွန်တော်တို့အဲ့ဒီကောင်ကပြီးဒီမှာလည်းရောက်တော့ရောင်းနေပြီ။ဒါကမလဲမှာဆိုတော့အေးဒီဥစားပေါ်23ကျော်တော့ဒီဝင်နေဟောတော့ဒီ
ဘီလင်းမျိုးပေါ်ကအနေမိုင်းရက်ွက်တွေနဲ့အလူးလေးကျေးရွာစမ်းချောင်းကျေးရွာနှင်းပလဲကျေးရွာစတဲ့ရွာနေရာတွေမှာရုတ်တရက်မြေကြီးတက်လာပြီးတော့ရေဘေးကြုံရတာလို့ဒေသခံတွေကပြောပါတယ်။အလူးလေးကျေးရွာမှာတော့တီးခြားကယ်ဆယ်ရေးစခန်းမရှိဘဲနဲ့နီးစပ်ရာဆွေမျိုးတွေရဲ့အိမ်တွေကိုပြောင်းရွှေ့နေကြရတယ်လို့ပြောပါတယ်။ဒီလိုမျိုးရဲစတိုက်မိုးတီးထန်စွာရွာသွန်းတဲ့အတွက်ရေကြီးတာမြေပြိုတာတစ်ပင်တွေကျိုးကြပြီးတော့နေအိမ်တွေပျက်စီးတာလူထိခိုက်ဒေဆုံးရတာတွေကတော့မွန်ပြည်နယ်မှာအခုလိုမိုးရာသီဆိုရင်နှစ်စဉ်နှစ်တိုင်းကြုံတွေ့ရလေရှိပါတယ်။ဒါ့အပြင်ကားလမ်းတွေမှာလည်းရေရှမ်းလေရှိပါတယ်။လက်တလုံးမှာတော့ဘင်္ဂလားပင်လယ်အော်မှာအားကောင်းတဲ့မုန်တိုင်းငယ်ရဲ့အချိန်နဲ့မုတ်တုံလေအားအလွန်ကောင်းနေတာမို့ကန်ယိုရန်ဒေသတစ်လျှောက်မှာရဲစတိုက်မိုးများနေပါတယ်။မွန်ပြည်နယ်ကဘီလင်းမြို့နယ်ရခိုင်ပြည်နယ်ကတန်ရွဲမြစ်တွေမှာစိုးရိမ်ရေမတ်အထက်ကျော်ပြီးတော့ရေတက်နေတာလို့မိုးလေဝသနဲ့ဇလားဗေဒဌာနကညွှန်ကြားရေးမှူးဦးလာထွန်းကပြောပါတယ်။မုတ်တုံလေအလွန်အားကောင်းနေစေဖြစ်တာမို့ကန်ယိုရန်ဒေသတွေမှာတော့ဆက်ပြီးတော့မိုးများနိုင်မယ်လို့ဦးလာထွန်းကသတိပေးပါတယ်
။မုန်တိုင်းကအခုလက်ရှိနေသားကသူကတော့ကမ်းဟိုတောင်ဖြတ်သွားပါပြီနော်။ဘင်္ဂလားဒေ့ရှ်ကိုဖြတ်တယ်ဆက်ပြီးဘင်္ဂလားဒေ့ရှ်ကနေတစ်ဆင့်ဆက်ပြီးအနောက်နောက်ရောက်ခဲ့ယူနေတယ်ဦး။အိန္ဒိယနိုင်ငံနောက်ဘန်ဂါခေါ်တာပါလေ။အဲ့ဒီနဲ့ကုန်းမင်းတွေကိုရောက်သွားပါပြီနော်။ဆိုတော့သူကအစီပင်လယ်မှာတော့သူဘုဒ္ဓကလည်းအားကောင်းနေတော့ဘုရားသခင်ကတော့ကန်ယိုရန်ဒေသတွေမှာတော့ဆက်ပြီးတော့ညာနေတဲ့အနေသားရှိနေဒီနေ့မနက်ခါမှာ
ကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်မှာမုတ်တုံတွေအားအလွန်ကောင်းနေတာမို့လို့ဩဂုတ်လ3ရက်နေ့အထိစကိုင်းတိုင်းအောက်ပိုင်းမန္တလေးတိုင်းမကွေးတိုင်းနဲ့ကယားပြည်နယ်တွေမှာနေရာစိတ်စိတ်နဲ့ကြံတိုင်းဒေသနဲ့ပြည်နယ်တွေမှာနေရာအနှံ့ပြားမိုးထစ်ချုံရွာနိုင်ပါတယ်။ရခိုင်ပြည်နယ်နေပြည်တော်မကွေးတိုင်းပဲခူးတိုင်းရန်ကုန်တိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကရင်ပြည်နယ်နဲ့မွန်ပြည်နယ်တွေမှာတော့နေရာကွက်ပြီးတော့မိုးကြီးနိုင်တဲ့အကြောင်းနဲ့ရွာမယ်ဆိုရင်ရွာနှုံးပြစ်ရွာသွန်းမယ်အကြောင်းမိုးလေဝသနဲ့ဇလားဗေဒဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်ရှင်။